မြန်မာနိုင်ငံတိုင်းဒေသတွေမှာဥပဒေမဲ့စပ်ပြခံရမှုဖမ်းဆီးခံရမှုအပါအဝင်လူခွေရေးချိုးဖောက်မှုဖြစ်စဉ်တွေရှိနေစေလို့မျိုးဆက်လှိုင်း Generation World အဖွဲ့ကနေထုတ်ပြန်ခဲ့တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်အိမ်ပါ2020ခုနှစ်ဇွန်လ16ရက်နေ့ကနေစက်တင်ဘာ15ရက်နေ့ထိ3လအတွင်းမြန်မာနိုင်ငံတိုင်းနယ်ပြည်နယ်တွင်လူခွေရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်ကိုမှတ်တမ်းတင်ပြီးမျိုးဆက်လှိုင်း Generation Wave ကနေမြန်မာနိုင်ငံတွင်ဖြစ်ပွားခဲ့သောပြည်သူရေးရာနဲ့နိုင်ငံရေးခွေးများချိုးဖောက်ခံရမှုဆိုင်ရာစီရင်ခံစာကိုထုတ်ပြန်ခဲ့တာပါလူခွေရေးကျူးလွန်နေတဲ့အခြေအနေကိုမျိုးဆက်လှိုင်း Generation Wave အဖွဲ့အထွေထွေတွင်းမှုမအီးမိုးကခုလိုပြောပါတယ်
ဒီအစီအစဉ်ခံစားလာပေါ့နော်ဒီဥပဒေနဲ့တက်ပြတ်မှုတစ်ခုရဲ့ထုတ်ပြန်ထားတာမဟုတ်ဘူးပေါ့နော်ဆိုတော့အဲ့ဒီမှာဆိုရင်ဒီဥပဒေနဲ့ဖန်ဆီးတက်ပြတ်ကမတရားဖန်ဆီးထိမ့်သိမ်းတာနောက်တစ်ခုကတော့ကျွန်တော်တို့လွတ်လပ်စွာသွားလာခွင့်ကိုတားမြစ်ပိတ်ပင်တာပေါ့ဒီသုံးခုပေါ်မှာကျွန်တော်တို့အခြေခံပြီးတော့မှဒီသတင်းမီဒီယာတွေကနေပေါ်ပြတဲ့သတင်းချက်လက်တွေကိုကျွန်တော်တို့စောင့်ကြည့်ပြီးတော့မှဒီအစီအစဉ်ခံစားကိုထုတ်ပြန်တာပေါ့နော်
ဥပဒေမဲ့တပ်ဖြတ်ခံရသူ46ဦးမတရားဖမ်းဆီးထိန်းသိမ်းခံရတာ124ဦးလွတ်လပ်စွာသွားလာခွင့်ပိတ်ပင်ခံရတာ58ဦးရှိခဲ့တယ်လို့မျိုးဆက်လိုင်းဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်စည်ရေးပဋိပက္ခဖြစ်ပွားနေတဲ့တိုင်းရင်းသားဒေသတွေမှာလူခွေရေးချိုးဖောက်မှုတံခံနေရတယ်လို့မျိုးဆက်လိုင်း Generation Wave အဖွဲ့အမှုဆောင်ဒါရိုက်တာကုဘူပူကပြောပါတယ်
။ဒီပဋိပက္ခဖြစ်ပွားရဲ့ဒေသတွေမှာပေါ့နော်ဥမာဒီအခိုင်အမာမှာအများဆုံးဖြစ်တယ်ဒီနောက်ကရှင်းပြီးနေတော့မှလည်းဒီလိုဖြစ်သွားကြတာမှဆိုလို့ရှိရင်တော့ဒီမတရားဖန်တီးတဲ့ချက်မှုတွေအရောဖြစ်နေအောင်ပြရတယ်ပေါ့နော်မတရားဖန်တီးမှုတွေကြောင့်ရှင်တော့ဆက်ပြီးနေတိုင်းမှာအကုန်လုံးပေါ့ဖြစ်တာပေါ့နော်ကျူးလွန်နေတူတွေကြီးတဲ့ခါမှာလက်နက်ကန်ပရိုစီတက်မလို့အားရဟာကျွန်တော်ပြရတယ
်အစီငန်စာပါရသုံးလတွင်ဥပဒေမဲ့တပ်ပြခံရသူ46ဦးရှိခဲ့ပြီးအဲ့ဒီထဲမှာရခိုင်ပြည်နယ်မှာ22ဦးရှမ်းပြည်နယ်မှာ15ဦးကရင်ပြည်နယ်မှာ2ဦးမန္တလေးတိုင်းမှာ3ဦးစကိုင်းတိုင်းမှာ2ဦးအေရဝတီတိုင်းမှာ2ဦးဖြစ်ကြောင်းမျိုးဆက်လိုင်းဖွဲ့ရဲ့အစီရင်ခံမှာဖော်ပြထားပါတယ်။တနင်္ဂနွေလုံးအတိုင်းသာအနေနဲ့ရခိုင်ပြည်နယ်မှာဥပဒေမဲ့စပ်ပြခံရမှုအများဆုံးဖြစ်ပြီးဖမ်းဆီးခံရမှုတွေကလည်းအများဆုံးဖြစ်နေတာပါ။ရခိုင်ပြည်နယ်တွင်အေရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆက်တဲ့ဆိုပြီးတန်တရားနဲ့ဖမ်းဆီးခံရတာဒီထက်များပြားနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံတွင်းမှုကိုစစောသုံးကဆိုပါတယ်
။ဒီလိုဒီအရာကတော့ချောင်းအောင်တဲ့ရှိတယ်ရှိပါပဲ။ပုံစံလေးလိုဖမ်းဆီးခံရတဲ့အကောလုံးပေါ့။အဲ့ဒီအသေးမှာကိုစီရခိုင်မျိုးစုတော့ကအပြစ်ထုတ်ပြီးနေတဲ့ကိစ္စရပါဘူး
။မတရားဖမ်းဆီးထိန်းသိမ်းခံရသူ124ဦးအထဲမှာရခိုင်မှာဖြစ်ပွားနေတဲ့ပြိပခတွေနဲ့လူခုရေးချိုးဖောက်မှုကန့်ကွက်ဆန့်ကျင်ဆန္ဒပြခဲ့ရတဲ့ဒေတာတီတီကကြောင်တာတမကဖွဲ့ဝင်23ဦးလူခုရေးကာကွယ်စောင့်ရှောက်သူ10ဦးနိုင်ငံရေးပါတီဝင်2ဦးသတင်းစာဆရာ2ဦးဖမ်းဆီးခံခဲ့ရကြောင်းမျိုးဆက်လိုင်းဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ခံရတဲ့ဖြစ်စဉ်အတွက်သက်ဆိုင်ရာကိုတန်ကြားရမှာလဲဥပဒေစိုးမိုးမှုအားနည်းနေတယ်လို့ Generation Wave ဖွဲ့ရမှုဆောင်ဒါရိုက်တာကိုပူပူကပြောပါတယ်
။ဒီတိုင်ကျွန်းလုံးနေတဲ့ဒီအပေါ်မှာအေးအေးမြေရှိရဲ့ဆဲဟာဟာကျွန်းလုံးနေတဲ့ဒီပုံပြမှာစတူကျွန်းလုံးမှုအားပေးနေတယ်လို့ဖြစ်တယ်ပေါ့နော်။ဒါကနောက်တော့လည်းဥပဒေစိုးမိုးမှုကလည်းမတက်ရောက်နေဘူးပေါ့နော်။ဒီတော့ပြည်ပခတ်ချင်းနေတဲ့ဒီတိုင်မှာတရားဥပဒေစိုးမိုးမှုကလည်းအားနည်းနေတဲ့ခါကျတော့ဥပဒေကဘာမှကာကွယ်ပေးတဲ့အခြေအနေမရှိနေဘူးပေါ့နော်။
မြန်မာနိုင်ငံမှာလူခွေရေးချိုးဖောက်မှုဖြစ်စဉ်တွေပေါ်တိုင်ကြားနိုင်ဖို့အမျိုးသားလူခွေရေးကော်မရှင်ကိုဖွဲ့စည်းထားပေမဲ့ကံကြွယ်ဖြည့်ရှင်းမှုအားနည်းနေတယ်လို့လည်းထောက်ပြနေကြပါတယ်။လူခွေရေးချိုးဖောက်မှုဖြစ်စဉ်ကံကြွယ်မှုအားနည်းနေတယ်လို့ဝေဖန်မှုအပေါ်မှာအမျိုးသားလူခွေရေးကော်မရှင်ဖွဲ့ကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားဖို့အဆင်သင့်မရှိသေးဘူးလို့အကြောင်းပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာလက်နက်ကန်ပြိပခတ်တွေတွင်ကလေးငယ်တွေပါဝင်ဒေသခံတွေထိခိုက်ဒေကြီးမှုတွေနဲ့လူခွေချိုးပေါက်ခံရမှုတွေပေါ်မှာကုလသမဂ္ဂပါဝင်နိုင်ငံတကာဆိုင်းဝန်းကလည်းစိုးရိမ်တဲ့သဘောထားတွေကိုပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်